ဩဂုတ်လ24ရက်နေ့မှာလူသုံးဦးသေဆုံးပြီးရှင်းအောင်အမွေနဲ့ပုဂံဖျားပထိုးရားနဲ့ချီးပြီးပြိုပြက်ခဲ့ရတဲ့6ငလင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံငလင်းကော်မတီအတွင်းမှဒေါက်တာမျိုးတန့်ကိုမေးမြန်းပြီးတင်ပြပေးမှာပါ။အခုလှုပ်ခဲ့တဲ့ငလင်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဘလောက်ထိတက်ရောက်မှုတွေရှိတယ်။မြန်မာနိုင်ငံဒီငလင်းကော်မတီကနေပြီးတော့တိုင်းတာထားတဲ့တွေ့ရှိချက်ပေါ့လေ။အဲ့ဒါလေးနည်းနည်းပြောပြပေးပါ။
ငလင်းကော်မတီကတော့ကျွန်တော်တိုင်းတာနိုင်တဲ့ဆက်ကတော့မရှိပါဘူး။တိုးတိုးလည်းပဲကျွန်တော် reference လုပ်တဲ့ဒီ USGS ကဒေတာနဲ့ရောတော့ကျွန်တော်ရဲ့ပြည်ရင်းပေါ့ဟို DMH ကဒေတာတွေရောအရာဆိုလို့ရှိရင်တော့ဒီ6ကအနောက်ဖက်ပေါ့အဲကီလိုမီတာ20ကျော်ကနေဘိုးပြူပြီးလှုပ်တာပေါ့6.8နဲ့ပေါ့ညီရောက်အနက်ကတော့ကီလိုမီတာ80 5ပတ်ဝန်းကျင်လောက်ကနေပြီးတော့ဘိုးပြူပြီးလှုပ်တာပေါ့လှုပ်တဲ့ဖြစ်စဉ်ကအိန္ဒိယမြေထူးချက်နဲ့ဒီဘာမားမြေထူးချက်နဲ့ပေါ့တိုးဝင်နေတဲ့ဖြစ်စဉ်ကြောင့်လှုပ်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့မြန်မာနိုင်ငံကိုကျွန်တော်အရှိဘက်နောက်ဖက်ပိုင်ပြီးတော့ပြောမယ်ဆိုလို့ရှိရင်ရှန်ကုန်းမြေမြင့်ဒေသကလွယ်လို့ပေါ့မြန်မာနိုင်ငံအလဲပိုင်းနဲ့အနောက်ဖက်ကျိုင်းဒေသတော်တော်များများမှာဒီငလျင်ခံစားရမှာပေါ့ဆိုတော့ epicenter area ငလျင်လုတဲ့ဘူအချက်မှာတော့ပုံပြီးပျက်စီးဆိုးရွားမှုတွေရှိနိုင်တယ်လို့ကျန်တဲ့ဒေသတွေမှာတော့သူနဲ့အထိုက်လျောက်ပေါ့နောက်ဆုံးပျက်စီးဆိုးရွားမှုမရှိတော့မှပဲငလျင်လုတာတော့40 45စက္ကန့်ကနေ10မိနစ်နီးပါးအထိခံစားရနိုင်တယ်ပေါ့တော့ဒီငလျင်ကြောင့်မလို့မြန်မာနိုင်ငံအနောက်ဘက်ခြမ်းနဲ့အလဲပိုင်းနဲ့နောက်ဘက်ခြမ်းဒေသတော်တော်များများတော့ခံစားရလိမ့်မယ်ဒီလိုနေရာတွေမှာပျက်စီးဆိုးရွားမှုရှိလိမ့်မယ်ပေါ့
ဟုတ်ကဲ့ငလျင်မျိုးတွက်ချက်တိုင်းတာတဲ့ခါမှာငလျင်ရဲ့အနက်ပေါ်မှာမူတည်ရောနှစ်အပိုင်းချဘလောက်မှာတခါပြန်ပေါ်လိရှိတယ်ဆိုပြီးဆရာတို့တွက်ချက်တာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဗောနော်အခုငလျင်ကအရင်တုန်းကဘာငလျင်နဲ့ပတ်သက်ပြီးတော့ဟိုထပ်ပြီးတော့ပေါ်လာတဲ့ငလျင်မျိုးလဲနောင်ထပ်ပေါ်ဖို့ဘယ်အချိန်လောက်မှာထပ်ရှိသေးလဲဒီလိုမျိုးပြန်ရခုနှစ်ဝန်းကျင်ရှိတာဗောနော်အဲ့ဒါလေးနည်းနည်းပြောပြပေးပါစမ်
းအခုလုံးလုံးစေအားလုံးတော့ကျွန်တော်လည်းအသေးစိတ်လေ့လာမှုတော့မလုပ်ရသေးဘူးဗောနော်ဒါပေမဲ့လက်တလို့ကျွန်တော်တို့တွေ့ရှိတဲ့ဟာအရာဆိုရင်တော့ဒီငလျင်ရဲ့ဗဟုချက်ကသူက1985ကလုတ်ခဲ့တဲ့ပကံငလျင်ရဲ့ဗဟုချက်နဲ့ကျွန်တော်သိပြီးတော့မဝေးလောက်ဘူးပေါ့1985ပကံငလျင်ကလည်းပဲပြင်းအားကျွန်တော် 6.8 ပေါ့တချို့ကတော့လည်းခွန်သဝင်းကျင်လောက်ခွန်ကျော်ကျော်လောက်ရှိတယ်လို့လည်းနောက်ပိုင်းဟိုအပျက်စီးတွေကိုပြန်ပြီးတော့ resurvey လုပ်တဲ့အခါကျတော့ပြောတာလည်းကျွန်တော်ရှိတာပေါ့တိုးတော်လည်းပဲ anyway ပေါ့ 6.8 နဲ့ပကံငလျင်ကလုတ်ခဲ့တဲ့အပိုင်းနဲ့ပေါ့အခုလုတ်ခဲ့တဲ့အပိုင်းနဲ့ဒီသူတပိုင်းနဲ့ညာဖြစ်နေမလားပေါ့ဟိုတိတ်တော့မဝေးတော့တဲ့ခါကြောင့်လေဟိုလူစားစရာရှိလာတာပေါ့1985အပိုင်းကနေပြန်ထုတ်တဲ့ပုံမျိုးလားပေါ့တိုးတိုးလေးပဲဟို confirm လုပ်ဖို့ရတာကတော့ကျွန်တော်အသေးစိတ်တော့ဆက်ပြီးတော့လေ့လာမှုတွေတော့လုပ်အောင်ပါပေါ့1985ကပြန်ပြီးတော့လှုပ်တယ်ဆိုလို့ရှိရင်အခုက2016ဆိုတဲ့ခါကြတော့နှစ်ပေါင်း50ကျော်မှပြန်ပြီးတော့လှုပ်တဲ့သဘောလို့ကျွန်တော်ယူဆလို့ရတာပေါ့ဟိုဘာပဲဖြစ်ဖြစ်ဒါလောလောဆယ်ရာကြီး preliminary ပေါ့လေအကျိုးတွေ့ရှိချက်ရကျွန်တော်တုံ့တက်ထားကြည့်တာပေါ့အသေးသေးလေးလောက်မှုတွေပြန်လုပ်ပြီးတဲ့အခါဆိုရှင်တော့ဟုတ်မဟုတ်ကျွန်တော်ပြန်ပြီးတုံ့တက်ရမှာပေါ့
မြန်မာနိုင်ငံအလေတဲ့မှာစကိုင်းပြည့်ရွေးကြီးကရှိနေတယ်ဒီစကိုင်းပြည့်ရွေးကလည်းအများရန်ရွေးရှားနေပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာငလျင်တွေလှုပ်တယ်လို့လူတွေကအများအသိထားကြတော့လေဒါကြောင့်ဘလောက်အဆက်အသွယ်ရှိလဲနည်းနည်းပြောပြပေးပါ
အခုလုတ်တဲ့ငလျင်နဲ့စကိုင်းပြည့်ရွေးနေရတော့သိဆက်သွယ်မရှိဘူးဗျ။ဟိုဒီငလျင်ကလုတ်တာကဟိုမြန်မာနိုင်ငံရဲ့ဒီအနောက်ဘက်ပိုင်းကပေါ့။အဲ့တော့ဖြစ်နိုင်ပုံများတာကတော့ဒီ subduction zone ပေါ့နော်။ဒီ Indian plate နဲ့ Burma plate နဲ့ subduction zone ကဖြစ်ဖို့များတယ်ဆိုတော့စကိုင်းပြည့်ရွေးနေရတဲ့အသေးဆက်သွယ်မရှိပါဘူ
း။ subduction zone ကိုအများသိအောင်ပြောမယ်ဆိုလို့ရှင်ဒီကြောက်ချက်ထူကြီးတွေကတစ်ခုတည်းကိုနောက်တစ်ခုကတိုးဝင်တဲ့အနေထားပေါ့နော
်။အဲ့ပေါ့အိန္ဒိယမြေထူးချက်ကနေပြီးတော့ဘာမှမြေထူးချက်အောက်ကိုစိုက်ဝင်နေတဲ့ဖြစ်စဉ်ပေါ့ဆိုတော့အဲ့ဒီဖြစ်စဉ်ကနေပြီးတော့ဒီအောက်မှာမြေထူးချက်နှစ်ခုတွန်းထိုးထိပ်တွေ့နေတဲ့အနာသက်မြင်းတစ်လျှောက်ကပေါ့လှုပ်တယ်လို့ကျွန်တော်တို့အဲ့လိုပြောရမှာပေါ့
ငလျင်တစ်ခုလှုပ်ပြီးလို့ရှင်ဒီ after shocks လို့ခေါ်တဲ့ဒီနောက်ဆက်တွဲငလျင်တွေလှုပ်လေရှိတယ်လို့အများအသိထားပါတယ်ဆိုတော့ဒီနောက်ဆက်တွဲငလျင်လှုပ်နိုင်ခြင်းနဲ့ပတ်သက်ပြီးပြောပြပေးပါ
ငလျင်တိုင်းငလျင်တိုင်းပေါ့တော်တော်များများကတော့ after shock တွေလာတာများတာပေါ့ဆိုတော့ဒီငလျင်မှာလည်း after shock လာနိုင်မယ်လို့မျှော်လင့်ရတာပေါ့လေ။ဒါဖြစ်လို့လေဆိုတော့ပြီးခဲ့တဲ့2016 April 13ရက်က 6.9 နဲ့လှုပ်သွားတယ်။ဒါလည်းကီလိုမီတာ140အနက်ကနေလှုပ်ပြီးတော့ဒါလည်း suggestion ဆောင်ကဖြစ်တာပဲလေ။ April ဟို13ရက်နေ့ပေါ့ဒီကလီးဝါနဲ့ဒီမုံရွာလန်းအလေတဲ့တဲ့လောက်မှထင်ပါတယ်။တောကျင်ဆိုတဲ့နေရာလေးမှာလှုပ်သွားတာ။ဆိုတော့အဲ့ဒီငလျင်မှာတောင်မှပဲဒီ Q5 နဲ့အထက် after shock တွေလှုပ်ခဲ့တယ်ဆိုတော့ဒီကောင်လည်းလှုပ်ဖို့များပါတယ်ဆိုတော့လာမယ့်ဒီတလာခွဲနှစ်လအတွင်းတော့လှုပ်နိုင်ချေရှိတာပေါ့
နောက်ဆက်တွဲငလျင်တွေလည်းလှုပ်နိုင်သေးတယ်ဆိုတော့ဘယ်လိုနေရာမျိုးတွေမှာတတိထားဖို့လိုပါလဲ
main shop ပေါ့နော် 6.8 မနေ့ရလောက်သွားတယ်ငလင်းကြောင်းပစ္စည်းဆုံးရှုံးတဲ့နေရာတွေတော်တော်များများပေါ့ဟိုအဲ့ဒီနေရာတွေမှာဝင်ထွက်သွားလာလှုပ်ရှားမဲ့ခါမျိုးမှာတော့သတိထားရမှာပေါ့ပကံညာဦးနမူနာပြမယ်ဆိုရင်ဇီတိပထိုးတွေဖြစ်နေတယ်အဲ့ဒီနေရာတွေမှာစာနာတွေပို့တူတူတွဲလောင်းကြံနေတဲ့ဟာမျိုးတွေပတ်ဝန်းကျင်မှာဝင်ထွက်သွားလာမယ်ဆိုရင်တော့အာတရှော့လုတ်တဲ့အချိန်နဲ့တွားကြိုက်မယ်ဆိုတော့အန္တရာယ်များတာဆိုတော့အဲ့ဒီမျိုးပစ္စည်းလက်စားအဆောက်အဦတွေပြီးမှဝင်ထွက်သွားလာမယ်ဆိုရင်တော့ဒါသတိထားရမှာပေါ့
မြန်မာနိုင်ငံကငလျင်ရဝင်းထဲကျတဲ့နိုင်ငံတစ်နိုင်ငံဖြစ်တော့သူသတိထားမဲ့နေရာလေးတွေရွေးပေးပါအ
ခုနောက်ပတ်ကျန်ကလှုပ်တဲ့ငလျင်တွေကတော့အရင်တော့လည်း 7.78 စသဖြင့်လှုပ်ထားတာလည်းရှိတယ်ပေါ့ဒါတို့လည်းပဲ record တွေမှာတော့ဒီအပြောက်ပစ္စည်းမှတ်တမ်းတင်ထားတာလည်းမရှိဘူးနောက်ဆုံးသိတာတော့ကျွန်တော် 1985 1962 ဒါမျိုးငလျင်တွေလောက်ဖြစ်တာပေါ့ဟိုဒါတွေကလည်းပဲတကယ်ဟိုလူကြီးတိတ်မရှိတဲ့နေရာမျိုးတွေချင်းပြည်နယ်တို့သခိုင်းတိုင်းရောက်ဖက်ပိုင်းတို့ကချင်းပြည်နောင်မြောက်တို့ရခိုင်ပြည်နယ်ရဲ့နောက်ဖက်ပိုင်းတို့ဒီနောက်ဖက်ချမ်းကလုံမဲ့ subdivision ဆောင်ကလုတ်ခဲ့ရင်ပေါ့ဒါပေမဲ့တကယ်အလေးထားစရာကောင်းတာကဒီမြန်မာနိုင်ငံရဲ့ပေါ့အဓိကမြို့ကြီးတွေဟိုရန်ကုန်တို့မန္တလေးတို့စကိုင်းတို့ပဲခူးတို့ပေါ့နောက်တစ်ခါနေပြီးတော့ပါဝင်ပေါ့ဒီအဓိကကြတဲ့မြို့တွေအားလုံးကစကိုင်းပြည်ကြီးရဲ့အပေါ်နဲ့နီးတဝိုင်းမှာရှိနေတယ်ဆိုတဲ့အခါကျတော့စကိုင်းပြည်ကြီးကလည်းပဲ2012တပိချင်းငလျင်လှုပ်တဲ့အပိုင်းကလွဲလို့ပေါ့ကျန်တဲ့အပိုင်းတွေတော်တော်များများတည်းငလျင်လှုပ်နိုင်ကြီးအလားအလာကလည်းနည်းနည်းများနေတာဆိုတော့အဲ့လိုမျိုးလူနေတတ်တဲ့မြို့တွေကပို့ပြီးတော့မှကျွန်တော်သတိထားပြင်ဆင်ဖို့ကောင်းနေတယ်လို့သုံးတတ်တာ
ဒေါက်တာမျိုးတန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်